တ်ပြီးတော့မိဂနာစီမွေးစီဝါပြဿနာပေါ့နော်ဆိုတော့အရာဖက်လူမှုအဖွဲ့အစည်းတွေတော်တော်များများလည်းပြောကြပါတယ်ဒီကချင်ပြည်နယ်ထဲမှာမွေးစီဝါတုံးဆွဲမှုကအများများတယ်ရှိတဲ့လူဦးရေနဲ့ရှင်ရာခိုင်နှုန်းကအများမြင့်နေပေါ့နော်ဆိုတော့ဒီလိုဖြစ်နေတာတွေဟာဒီစီးပွားရေးအခြေအနေမကောင်းလို့ပေါ့နော်နောက်လူငယ်တွေအတွက်အလုပ်ကင်ဖန်တီးပေးနိုင်တဲ့အနေထားမရှိလို့လူငယ်တွေအနေနဲ့လှုပ်ရှားမရှိတော့ထွက်ပေါက်အနေနဲ့မွေးစီဝါတုံးကြတယ်ဆိုတော့ဒီဟိုမျိုးပြောကြတဲ့ဟာတွေကလည်းလူတော်များများအဲ့လိုမျိုးပြောကြတယ်ပေါ့နော်ဆိုတော့အဲ့ဒီဟာကတော့အဲ့ဒါကတော့တကယ်ဟုတ်သလားလက်ရှိအနေထားမှာတော့မွေးစီဝါတုံးဆွဲမှုကကချင်းပြည်နယ်ထဲမှာဘလောက်ထိများကျယ်ပြန့်ပြန့်ဖြစ်နေပြီတလဲ
သူကတော့ဒီမွေးစီဝါကတော့ကချင်းပြည်နယ်တင်မကပဲနဲ့ဒီမြန်မာတိုင်းနိုင်ငံလုံးကိုတန်းတူတပြည်းညီအများကြီးထိခိုက်နေတယ်လို့ပဲမြင်ရပါတယ်ရှင့်ဥပမာဆိုရင်တော့ဒီကချင်ပြည်နယ်ကပဲတုံးဆွဲတလားဆိုရင်လေဒီရန်ကုန်တိုင်းမှာလည်းပဲမိလိုက်လို့ရှိရင်သိန်းပေါင်းတောင်းချီသိန်းပေါင်းတန်းချီပြီးတော့မှမိတာတွေအချိန်များစွာဖြစ်နေပါတယ်ရှင့်အဲ့ဒါကြောင့်မလို့ကချင်ပြည်နယ်တစ်ခုတည်းပဲမဟုတ်ဘူးလို့ယူဆရတယ်ဘာဖြစ်လို့လဲဆိုရင်တော့တုံးဆွဲသူများမှာလည်းပဲဒီကချင်ဒေသတွေမကပဲနဲ့နေရာတကာမှာတန်းတူလောက်အန္တရာယ်ရှိနေတာကိုတွေ့ရတယ်ဥပမာဆိုလူငယ်တွေဖိတောင်လို့ဖြစ်တယ်ဆိုတာမျိုးဒီလူရမှုတွေခိုးဆိုးတိုက်ခိုက်မှုတွေဒါတွေဆိုလို့ရှိရင်လည်းလူငယ်ရောလူကြီးရောဒါမူရင်းဆေးတုံးဆွဲတာနဲ့ချိဆက်နေတာတွေအများကြီးမြင်ရပါတယ်ရှင့်အဲ့တော့ခါတိုင်းတပါတော့လုံခြုံတယ်လို့ယူဆတဲ့ဒီရန်ကုန်လိုနေရာမျိုးမှာတော့ခုလောလောဆယ်မှာဆိုရင်ဘယ်ချိန်မှလူမလဲဆိုပြီးနည်းနည်းမိုးချုံရင်တပါတော့လည်းအိမ်ကိုရအောင်ပြန်ပြေးတဲ့အစ်စ်မျိုးတွေဖြစ်လာပါတယ်အဲ့တော့ညနေမှာဆိုရင်လည်းဒီအဲမိတ္တနာဗမော်လိုဒါမကရှမ်းပြည်နယ်မှာလည်းအတူတူပဲဖြစ်တယ်ဒီလိုရှိရင်တော့ဒီတနင်္သာရီတိုင်းလိုနေရာမျိုးတွေမှာပါဒီဖြစ်ပြပုံတွေကအတူတူလောက်ပဲကြာနေရပါအဲ့တော့ဒီလိုအချိန်မျိုးမှာဆိုရင်မူရင်းဆေးဝါးကိုတရားဝင်ဖမ်းဆီးနိုင်ရင်တောင်မှအရေးယူနိုင်တဲ့အခါမှာတကယ်တမ်းမူလပိုင်ရှင်တွေဘလောက်တိုင်းကရှိအရေးယူမှုခံရတယ်လဲဆိုတာမသေးပွဲဘူးရှင့်အာဘာဖြစ်လို့လဲဆိုဖမ်းလိုက်လို့ရှိရင်ကားဒရိုင်ဘာတွေပဲဖမ်းခံရတယ်ပေါ့တော်တော်လည်းပဲဒီပိုင်ရှင်တွေကိုကြတော့မဖမ်းနိုင်ဘူးလို့ပြောတဲ့အခါမှာပြဿနာကတော့အဲ့မှာအဲပိုင်ရှင်အစ်စ်ကလွတ်နေတာမျိုးတွေညီနေရတယ်ဒီလိုရှင်တော့ပိုင်ရှင်မဲ့ပိုင်ရှင်မဲ့ဆိုပြီးမှကားတစ်စီးလုံးပါတာမြင်ရတာတော့မှပိုင်ရှင်မဲ့ဖြစ်တယ်ဆိုတာမျိုးဟာဒါမဖြစ်သင့်ဘူးလို့ယူဆရတယ်ရှင်။အဲ့တော့အဲ့လိုမျိုးတွေတပြင်းညချင်းနေတရွေကတော့ဒီအဓိကမြန်မာနိုင်ငံရဲ့စီးပွားရေးဟာမူရင်းစေဝါများလာလို့တော့ကျမတို့ထင်စရာရှိလာပါတယ်ရှင်
။အဲ့တော့ဒီလူငယ်တွေဆိုကြပါစို့တနင်္ဂနွေလုံးတက်ကချင်းပြည်နယ်မကဘူးအခုဆိုလို့ရှင်ဒေါက်ခွန်ချာပြောသလိုဒါလူတိုင်းလည်းကြားသိနေရတာပဲမူရင်းစေဝါဖမ်းမိတယ်ဆိုတော့နိုင်ငံအနှံ့မှာဖြစ်နေတယ်ဆိုတော့ပြည်နယ်တိုင်းတိုင်းဒေသကြီးတိုင်းမှာဖြစ်နေတော့ဒီအဲ့ဒီမှာရှိနေတဲ့လူဆိုကြပါသူအစိုးရအနေနဲ့ပေါ့နော်ပြည်နယ်အစိုးရပဲဖြစ်ဖြစ်ဒေတာအစိုးရတွေပဲဖြစ်ဖြစ်ဘဟုပြည်တော်စုအစိုးရပဲဖြစ်ဖြစ်လူငယ်တွေအတွက်အလုပ်ကံကောင်းကောင်းနေဖန်တီးပေးနိုင်မယ်သူတို့နေတတူဝဟိုအချိန်ပိုတွေရှိပြီးစိတ်လေမသွားအောင်အဲ့လိုမျိုးတစ်ခုခုဖန်တီးပေးနိုင်မယ်အတတ်ပညာကြောင်းပဲဖြစ်ဖြန့်ပေးနိုင်မယ်ဆိုရင်ရောဒီမူရင်းစေဝါတုံးဆွဲမှုဟာရော့ဖြစ်ဖြစ်ရော့ကြလာနိုင်တဲ့အနေအထားရှိသလားဘာကြောင့်များဖြစ်နေရတာလဲအဲ့လိုမျိုး
လောလောဆယ်မှာတော့ဒီတနိုင်ငံလုံးတိုင်းတာနဲ့ဆိုရင်လူငယ်တွေအတွက်ဆိုအလုတ်ကင်ဆိုတဲ့အရာဟာလုံးဝမရှိဘူးလို့ဖြစ်နေပါတယ်အဲဥပမာဆိုရင်တော့ဒီနိုင်ငံတိုင်းရင်းနှီးမြှုပ်နှံမှုရောက်လို့ရှိရင်လူငယ်တွေရောပြည်သူတွေအလုတ်ကင်ရရှိမယ်လို့ပြောကြတယ်ဒါအင်ပန်ရေဘူးရဆက်နေပါတယ်အခုရန်ကုန်မြို့မှာဆိုရင် construction တွေဒီဆောက်လုပ်ရေးလုပ်ငန်းတွေအများကြီးဖြစ်နေတယ်အများကြီးရှိနေတယ်ဒါပေမဲ့တကယ်တမ်းကျွန်တော်မြန်မာနိုင်ငံသားတွေဝန်ထမ်းအနေနဲ့တုံးဆွဲတလားဆိုမတုံးဘူးရှင့်တရုတ်ကုမ္ပဏီကနေဒီဆောက်လုပ်ရေးကိုယူတယ်ဆိုရင်တရုတ်လူမျိုးတခါတည်းပါလာတယ်။ဗီယက်နမ်ဆိုရင်လည်းဗီယက်နမ်ကလုံသမားတွေပါလာတယ်ပေါ့။အဲ့တော့ကိုယ်လုံသမားနဲ့ကိုယ်ပဲတကဘာလုံးပတ်ပြီးမှသူတို့ဆောက်လုပ်နေတာဖြစ်တယ်။မြန်မာနိုင်ငံသားတွေကတော့အလုပ်မရှိပါဘူးရှင်။ဖြစ်ဖြစ်တဲ့အတွက်ကြောင့်ဒေတာကနေထွက်ခွာရတာမျိုး၊ရွှေတွင်းတောက်တွင်းတွေမှာတိုက်ပွဲဖြစ်သွားတဲ့အတွက်ကြောင့်မို့လို့အဲပရင်ထွက်ရဒေတာတွေမှာတိုက်ပွဲဖြစ်သွားတဲ့အတွက်ကြောင့်မို့လို့အလုပ်အကင်နေပြီးတော့တဲ့အခါမှာဒီလူတွေလည်းအကုန်လုံးမျိုးပေါ်တက်လာတယ်။တို့တော့လည်းပဲသူတို့တွေကိုလက်ခံပြီးအလုပ်ပေးမယ်ဆက်ရောအလုပ်ရုံမရှိဘူးအဆက်ပြုံးရေးဌာနတွေမရှိဘူးရှင့်အဲ့ဒါကြောင့်မလို့ပြည်လူငယ်တွေအနေနဲ့ကောပြည်လူကြီးတွေအပါပေါ့တရုတ်နိုင်ငံကိုသွားမလားထိုင်းကိုသွားမလားမလေးရှားကိုသွားမလားမသွားနိုင်တဲ့ပြည်သူတွေအကုန်လုံးဟာရန်ကုန်မြို့မှာဒါမှမဟုတ်ရှင်တနေရာမှာတဝဲလေလေနဲ့အလုပ်ကင်ရဖို့စူးစမ်းနေကြတာဖြစ်တယ်အဲ့တော့ရန်ကုန်မြို့မှာပဲဒီမြို့ပြင်ဘက်ကိုထွက်လိုက်တယ်မြို့ရှင်ဘက်ကိုထွက်လိုက်တယ်ဆိုလို့ရှင်လည်းအင်မတန်မှပဲရင်သာဆရာကောင်းတဲ့ဒီဝိညာဉ်ကြီးရတယ်လေပြန်လို့ရှင်လည်းအတူတူပဲဖြစ်နေတယ်။အဲ့တော့နောက်ဆုံးဒီမျောလင်းချက်မရှိတဲ့လူငယ်တွေအတွက်ထွက်ပေါက်ဟာမူရင်းစေဝါတွေဖြစ်လာပါတယ်။ဒါပေမဲ့တကယ်တမ်းထွက်ပေါက်လားဆိုရင်လည်းမဟုတ်ပြန်ဘူး။သူတို့အတွက်အခုချိန်မှာကျမတို့တစ်ခုခုမှမလုပ်ထားဘူးဆိုရင်ဒီလူတွေဟာနိုင်ငံသားထွက်သွားရင်လည်းကျမတို့ရဲ့ဒီအကြီးကဒီအရေးယတနာကြီးကြီးမြုံနံမှုလောက်ရမဲ့ဒီလူသားဆွမ်းရည်တွေအကုန်လုံးဟာအပြစ်ကိုထွက်သွားတာဖြစ်တယ်။ တို့တွေပြန်လာတဲ့အချိန်မှာဆိုအသက်50 60လောက်မှပြန်လာလို့ရှိရင် productivity ပေါ်ဒီထုတ်လုပ်နိုင်မှုစွမ်းနေနေဟာအမှန်တန်ငဲတော့မှာဖြစ်တယ်။နောက်ပြီးအခုချိန်မှာတင်ကြားပေးနိုင်မှုလည်းထိထိရောက်ရောက်ဘာမှမရှိဘူးရှင့်။ပြီးတော့ဥမာဆိုရင်ကျောင်းထွက်သွားတဲ့လူငယ်တွေကျောင်းပြပရောက်သွားတဲ့လူငယ်တွေအတွက်လုပ်ငန်းကင်ငန်းလှုပ်ဆောင်နိုင်မှုအတွက်ဒီ vocational training တွေဒီအသက်မွေးဝမ်းကြောင်းလုပ်ငန်းတွေဟာအမှန်တန်ရှားတယ်။အမဆောက်လုပ်ရေးလုပ်ငန်းမှာကျမတို့ရဲ့လူငယ်တွေအလုပ်ရဖို့အတွက်သူတို့သုံးဆွဲတဲ့စက္ကရိယာတွေကိုကင်ကြယ်တတ်တဲ့လူငယ်ဆိုတာမရှိတလို့ရှိနေလေ။အဲ့ဒါကြောင့်မလို့ဆောက်လုပ်ရေးလုပ်ငန်းဘလောက်ပဲများများလူငယ်တွေအဲ့ဒီမှာအလုပ်ရဖို့ဆိုတာမဖြစ်နိုင်ဘူးဖြစ်နေလေစစ်။ဒါအနာဂတ်အတွက်အင်တာရင်လေးစရာဖြစ်နေပါလေစစ်။နောက်10နှစ်မှဒီဟာရဲ့အသက်ရောက်မှုတွေဟာဘာဖြစ်မလဲ။အနည်း20အနည်း30လို့စဉ်းစားတဲ့အခါမှာကျမတို့နိုင်ငံဟာနောက်ပိုင်းမှာကိုလူကိုကိုအလုံးမပေးနိုင်တာနဲ့ကိုလူအတွက်ကိုပြန်လည်းမဆောင်ချောင်းနိုင်တဲ့ပြဿနာအကြီးဆုံးဖြစ်လာပါဖြစ်နေတဲ့
လက်တလုံးအခြေအနေရာရောအစိုးရအနေနဲ့ဒီပြဿနာပြည့်လည်အောင်ဘာများလုပ်ပေးနိုင်တာရှိသလဲခင်ဗျာ
လက်တလုံးလုပ်နိုင်တာတော့ရှိပါတယ်အဲ့ဒါတော့မူရစေဝါကိုထိရောက်စွာတိုင်တွယ်ဖို့ဖြစ်တယ်သို့တော်လည်းပဲတချို့တော့ပြည်သူစစ်တွေဟာဘာအပေါ်မှာညီပြူးစီမနေခိုင်တယ်လဲဆိုရင်လုံးဝကိုမူရစေဝါပေါ်မှာပဲအခြေခံပြီးတော့မှပြီးလို့ရှိရင်မောင်ခိုစီးပွားရေးပေါ်မှာပဲအခြေခံပြီးမှရက်တီနေတာကိုကျမတို့နေစားတဲ့နည်းနဲ့နေရာကလူတွေအကုန်လုံးကမြင့်မြင့်ကိုတွေးဖြစ်တယ်။သို့တော်လည်းဒါကိုလည်းထိရောက်စွာကြိုက်တယ်မှုမရှိတဲ့အခါမှာတော့အခုတဖြည်းဖြည်းနဲ့ဒီပြဿနာဟာတနိုင်ငံလုံးကိုပြောမယ်ဆိုရင်တော့ဖြန့်ကျက်ထားတဲ့ပြဿနာကြီးတွေလို့ဖြစ်သွားတာပေါ့။ဒီလောက်မငြိမ်မသက်ဖြစ်နေတဲ့ရခိုင်ဒေသမှာတောင်မှကျမတို့ရှမ်းနယ်ကချင်နဲ့ဒန်းတူမူရစေဝါဆန်းစီယာမီမှုတွေကရှိနေတယ်ပေါ့။တော့ဒါတမတော်သားလက်ထက်ကနေတောင်မှသိမ်းပေါင်းတောင်းချီတဲ့အမူရစေဝါမိရဲ့ဆိုတာကမဖြစ်တဲ့အရာဖြစ်တယ်တကယ်ဆိုကျွန်တော်ဥပဒေစိုးမိုးမှုအတွက်တကယ်ကဥဆောင်ရမယ်ဒီလက်နက်ကင်အဖွဲ့အစည်းတွေကနေပြီးတော့မှအဲကာကွယ်ရမယ်အဖွဲ့အစည်းတွေကနေပြီးတော့မှသူတို့ရဲ့ကိုယ်တိုင်ကဖြတ်ဖြူးတူထဲမှာပါဝင်နေတာကိုမြင်ရတဲ့အခါပုံပြီးအတည်ကြီးတယ်လို့ယူဆတယ်ချက်